ဖမီလေမြောက်ပိုင်းကဆစ်ပေးဒုက္ခတဲ့စခန်းတချို့မှာရေကြီးရေရှမ်းတာတွေကြောင့်ကလေးတွေရေပြားယောဂါနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပေါ်နေပါတယ်။တောက်သုံးလျာရေအခက်ခဲဖြစ်နေတယ်လို့လည်းဒုက္ခတဲ့တယောက်ကလည်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကတန်ရှင်းတဲ့ရေမရရှိတဲ့အခက်ခဲတွေ့နေကြတဲ့ဒုက္ခတွေအခြေအနေကိုတော့ရခိုင်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လဒုတိယပတ်လောက်ကစပြီးတော့မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ဆစ်ပေးဒုက္ခတဲ့စခန်းတွေမှာရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေရတာပါကြောက်တုံမျိုးတဲ့အတွင်းကကန်သောစိပေးဒုက္ခတဲ့စခန်းမှာဆိုရင်မတန်ရှင်းတဲ့ရေတွေကိုသုံးဆွဲနေရတာကြောင့်ကလေးငယ်တို့မှရေပြားယောဂါတွေဖြစ်ပွားနေပြီးတော့တခြားစစ်ဆောင်စခန်းတွေမှာလည်းဝမ်းယောဂါဖြစ်တာတွေရှိနေတယ်လို့စိပေးဒုက္ခတွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုဇော်ဇော်ထွန်းကပြောပါတယ
်အခုလောလောဆယ်ကတော့ဒီကြောက်တော်မျိုးနေကန်သောပေါ့နော်ကန်သောစီမီယောသခင်မှာကလေးတချို့ပေါ့နော်ကလေးတစီစီတစီကျော်လောက်မှာဒီအေရယောဂါတွေအများအပြားဖြစ်နေတာပေါ့နော်ဖြစ်နေတယ်နောက်တခြားကလေးတွေမှာလည်းအနည်းငယ်စားပြီးတော့ဖြစ်လာတယ်လို့ပြောပါတယ်ဗျအဲ့တော့ဘာအကြောင်းလဲဖြစ်နေဆိုတာတော့အသိချာမသိရသေးပေါ့နော်ဟောဒါပေမဲ့လည်းဒီစောစောပြောသလိုပဲယူကြီးရှင်ခေခေဒီနောက်ပိုင်းမှာပဝန်ညဉ့်ညဉ့်မှုတွေရှိတယ်ပေါ့နော်အဲနောက်မတဲရှင်းနေရေတွေကိုသုံးဆွေးနေရတဲ့ကိစ္စအတူရှိတယ်နောက်ပြီးတော့ခါအမိုးကမလုံးရှုံပေးနဲ့ဒီနေခရတဲ့အခြေအနေလေးရှိတယ်။နောက်ဒီမိုးမရောခင်မှာလည်းပဲနေကတအားပူခဲ့တာပေါ့နော်။အဲ့လိုအခြေအနေတွေကြောင့်အဲ့လိုအခြေအနေတွေကအရှင်ကကျုံခဲ့တာရှိတယ်ပေါ့။အဲတခြားစကဲနေမှာလည်းပဲဒီနာစီချောင်းဆိုးတာဝင်ပြေမွှေဖြစ်တာတွေကလည်းပဲကျွန်တော်သိနေရနေပါတယ်က
ြ။ဒါပြင်မြောက်ဦးမျိုးနဲ့အတွင်းကပီပင်းစစ်ဆောင်စခန်းမှာဆိုရင်လည်းဒီကနေ့အထိရေကြီးရေရှမ်းတာတွေရှိနေပြီးစောင်းဝင်နေရေးအခက်အခဲပြင်ကလေးတချို့ဝမ်းပြက်ဝမ်းလျှော်တာတွေဖြစ်ပေါ်တာရှိနေတယ်လို့စကန်တာဝန်ကဥသိန်းရွှေမြက်ကပြောပါတယ
်။အဲကျွန်တော်ဒီဘီမေးရှိဆုံးစကန်ကရေတအားနေတဲ့နေနေမြင့်မှာကြားလို့တော့ကျွန်တော်ရေနေနေတယ်လူတွေနေရထင်ရတာတအားအနေနဲ့အားကြအနေကြပြေရိတ်ခါလေးပြဲနေပြက်ခါနေဖြစ်နေပြီ။ရိတ်ခါလေးပြဲနေပြီရေကလေးနေနေတယ်စကန်မှာအကဲကဲအများကြီးရှိတယ်။အဲအခုတော့မိုးရွာနေပြီဆိုတော့တားရွေးကိုရတော့ဒီကြောင်းလဲမှာကာရှိတယ်လေဘုံကြောင်းလဲမှာကာရှိတယ်အဲကံကတော့ရေအဆင်ပြေသလိုရေကတော့စိတ်တော့ကြောက်ကောင်းတာတော့မဟုတ်ဘူး။ရေကတော့တောက်တယ်ဒါပေမဲ့သူအဲ့ရေပြည့်စုံနေရတာဟိုလိုရတော့ကျမရေကတော့နေနေပေါ့ခလေးတို့တော့ဆုံးမရတဲ့ဖြောတော့ရှိတာနေနေကတော့ဒီရတော့မိုးမိုးဝင်ဆိုရင်ဝါးဝါးဆက်ပြတ်တော့နေရရှိတယ်ခလေးတို့တော့လျှောက်လို့ဝါးကြီးကရှိဖြစ်နေတယ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးကျယ်ဖြစ်ပွားခဲ့တဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲရဆိုင်နေတာ9လနီးပါးရှိနေပေမဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာထွက်ပြေးလာရတဲ့စစ်ပေးဒုက္ခတွေတသိန်းကျော်လောက်နေရက်ပြန်ဖို့ခက်ခဲနေသေးပါလက်ရှိမှာမြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ပေးဒုက္ခတွေအတွက်စားနပ်ရိက္ခာထောက်ပံ့တာတွေနှဲပါလာသလိုပုံမှန်ထောက်ပံ့မှုတွေလည်းမရတော့တာကြောင့်စစ်ပေးဒုက္ခတွေအတွက်စားရေးတောင်ရေးအခက်အခဲကြုံနေရတယ်လို့ကိုဇော်ဇော်ထွန်းကပြောပါတယ
်အခုအချိန်ကတော့ထောက်ပံ့မှုတွေကပုံမှန်ဆိုသလိုပုံမှန်ရရှိတဲ့အနေထားတော့မရှိဘူးပေါ့နော်အမေကနောက်ချရင်းဟာတွေလည်းရှိတယ်နောက်ပြီးတော့တချို့မရောက်နိုင်သေးတဲ့ပုံမှန်မရောက်သေးတဲ့ဟာတွေလည်းရှိတယ်ပေါ့အဲ့တော့စားရစားရတော့ရေးပိုက်မှာတော့တော်တော်လေးအခက်အခဲရှိနေကြရတယ်ပေါ့ရှိနေကြပါတယ်အဲနောက်အရင်တော့ဆိုရင်ဒီလွယ်တဲ့အဲမပြေမဆုံးလို့ရှိရင်ဒီအပြင်ကိုထွက်ပြီးတော့လုံးလုံးကြရတယ်တခြားနေဆက်ရမှနေပြီးတော့မဟိတ်ချန်ကရှာကြတယ်ပေါ့ဒါပေမဲ့အခုကပြင်ပမှလည်းအလုတ်ကင်တွေကခြားခက်တယ်လို့ပြောပါတယ
်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတိုက်ပွဲတွေရဆိုင်ထားတယ်ဆိုပေမဲ့လုံးလုံးရေးအမကန်ကြီးတွေမရှိသေးတာကြောင့်နေရမပြောင်းနိုင်သေးတဲ့စေဘေးဒုက္ခတွေတသိန်းကျော်လောက်ဟာစာဝန်တွေခက်ခဲနေတဲ့စေဘေးဒုက္ခတွေစခန်းတွေမှာပဲနေထိုင်နေရသေးဖြစ်ပါတယ်။ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့နေရမပြောင်းနိုင်သေးတဲ့ဒုက္ခတွေကိုဆက်လက်ထောက်ပံ့မယ်လို့ပြောကြားထားပါတယ်ခင်ဗျာ။